လက်ရှိမြန်မာအကြတဲ့ကိုဖြည့်ရှင်းရမှာအာဆီယံဘူထားဖြည့်ရှင်းရေးကိုထောက်ခံတဲ့ကြောင်းဂျကာတာမှာကျင်းပတဲ့အာဆီယံနိုင်ငံကြီးဝန်ကြီးအစည်းအစည်းအဝေးမှာကနေဒါနိုင်ငံကြီးဝန်ကြီးကထပ်မံပြောကြားလိုက်ပါတယ်။အကြမ်းဖက်နေတာတွေကိုရပ်ဆိုက်ပြီးအားလုံးပါဝင်တဲ့ဆွေးနွေးပွဲတစ်ရပ်ကိုဆောက်ဖို့စစ်ကောင်စီကညှင်းဆုံနေတဲ့အတွက်အာဆီယံအတွင်းမှာလည်းစိတ်မရှိနိုင်ဖြစ်လာတဲ့အခြေအနေမှာအခုအစည်းအဝေးကိုကျင်းပတာပါ။တကယ်တော့အာဆီယံဘုံသဘောတူညချက်5ရက်ကို2021ဧပြီလအစည်းအဝေးမှာစစ်ကောင်စီကတဘောတူခဲ့ပြီးသားဖြစ်ပါတယ်။ဒီဘုံသဘောတူညချက်5ရက်ဟာမြန်မာနိုင်ငံငြိမ်းချမ်းလာဖို့တခုတည်းသောအမှန်နှမ်းကြောင်းနဲ့ဖြစ်ပါတယ်။ဒီသဘောတူညချက်5ရက်ကိုအကောင့်ထဲဖော်ဖို့စစ်ကောင်စီကပြက်ကွက်တဲ့အတွက်အာဆီယံထိပ်သီးအစည်းအဝေးတွေကိုစစ်ကောင်စီရဲ့နိုင်ငံရေးအစ်စ်ပုတ်ကိုယ်တွေမဖိတ်ကြားဖို့အာဆီယံကဆုံးဖြတ်ထားခဲ့တာပါ။မြန်မာနိုင်ငံတွင်းမှာဖြစ်ပွားနေတဲ့စစ်ကြောင့် OA ဆုတ်ခွာထွက်ပြေးနေကြတဲ့ပြည်သူ1.5တန်းရှိတယ်လို့ကုလသမဂ္ဂကလည်းခန့်မှန်းထားပါတယ်။